မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဟာအင်ကာနေတုန်းကမြန်မာနိုင်ငံကိုလာရောက်ဖို့စီစဉ်ခဲ့ပေမဲ့ရောက်ရှိမလာခဲ့ပါဘူး။အခုလိုရောက်ရှိမလာတာဟာအာဆီယံဘက်ကတောင်းဆိုထားတဲ့ဒေါက်ဆန်းစုကြည်ရဲ့တွေ့ဆုံခွင့်ကိုစစ်ကောင်စီဘက်ကခွင့်မပြုတာကြောင့်ဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ကိုစောမိုးကျော်ကတင်ပြမှာပါရှင
်။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်မစ္စတာအရာဝန်ယူဆုဖာမြန်မာနိုင်ငံကိုအင်ကာနေမှာလာရောက်ဖို့ရှိပေမဲ့ရောက်ရှိခဲ့ခြင်းမရှိပါဘူး။စစ်ကောင်စီတာဝန်ရှိသူတွေကတော့အာဆီယံကိုယ်စားလှယ်လာရောက်မဲ့အစီအစဉ်ပြတ်သွားတာမဟုတ်ပဲရက်ရွှေဆိုင်လိုက်တာဖြစ်ကြောင်းပြောဆိုပါတယ်။ဒါပေမဲ့အာဆီယံဘက်ကတော့ရက်ရွှေဆိုင်လိုက်တယ်လို့ထုတ်ပြန်ခြင်းမရှိပါဘူး။အခုလိုအာဆီယံကိုယ်စားလှယ်လာရောက်မဲ့အစီအစဉ်ပြတ်သွားတာဟာဒေါက်ဆန်းစုကြည်လိုအရေးပါတဲ့ခေါင်းဆောင်နဲ့တွေ့ခွင့်မရလို့ဖြစ်နိုင်တယ်လို့သုံးသပ်ပြောဆိုမှုတွေရှိပါတယ်။မြမအရေးလှုပ်ရှားတဲ့ရှေ့ပြေးအတန်အဖွဲ့ရဲ့ဘုတ်အဖွဲ့ဥက္ကဋ္ဌဒေါခင်အောင်မာကတော့အခုလိုသုံးသပ်ပြောဆိုပါတယ
်အများဆုံးဖြစ်နိုင်ခြေကတော့ဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်မရလို့ဖြစ်ဖို့များပါတယ်ကျွန်မမြင်တာလေနောက်တစ်ခုကအာဆီယံစပက်ရှယ်ဘွိုင်းအနေနဲ့ကသူ့ရဲ့တာဝန်နဲ့လောက်ပိုင်ခွင့်မရဘူးကသူကအာဆီယံသဘောတူညီချက်၅ချက်ကိုအကောင့်ထဲပေါ်ရမှာဖြစ်တဲ့အတွက်ကြောင့်အဲ့ဒီမှာအဓိက point တစ်ခုကပါပါနေတယ်ဆိုတော့မြန်မာနိုင်ငံရဲ့တုံ့ပြန်ရတဲ့အကြိုက်အတည်းစိန် concept ပြဿနာကိုဖြေရှင်းမယ်ဆိုရင်တက်ဆိုင်သူအားလုံးနဲ့ပြေဆုံးဆွေးနွေးရမယ်ဆိုတော့ပါတာ哦ဆိုတော့သူ့အနေနဲ့ကသွားမယ်ဆိုရင်တော့ဒေါ်ဆန်းစုကြည်တို့နဲ့တွေ့ခွင့်မရပဲနဲ့သွားရင်တော့သူ့ကိုမြန်မာနိုင်ငံပြည်သူတွေကလည်းဘလောက်ထိ warning ပေးထားလဲဆိုတာလည်းသူသိတယ်လေအားလုံးကလည်း warning တော့မှကျမတို့အားလုံးဆိုလည်းတေချာလို့မျိုးအစည်းအဝေးတွေမှာရောပါရောပေါ့နော်အကုန်လုံးပြောထားတော့သူ့အနေနဲ့ကတော့ဒီကိစ္စကိုတေချာပေါ့မဖြစ်မနေသူလောက်ရမယ်ဟာလို့မြင်တယ်ဒေါ်ဆန်းစုကြည်တို့နဲ့တွေ့ဖို့ပေါ့နော်အဲစစ်ကောင်စီဘက်ကတွေ့ခွင့်မပေးရင်တော့သူသွားတဲ့ဥစ္စာဟာစစ်ကောင်စီကိုနိုင်ငံရေးအရအတိအမှတ်ပြုလိုက်ရတဲ့ legitimacy ပေးလိုက်ရတဲ့ဟာမျိုးဖြစ်သွားမယ်ဟာမျိုးတော့သူလည်းလုံးလုံးမရဘူးဆိုတဲ့ဟာမျိုးကိုမြင်လို့တော့ပြန်ဆုတ်တယ်လို့တော့ကျွန်မထင်ပါတယ်
။အာဆီယံကိုယ်စားလှယ်ဘက်ကတော့ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းထားပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကတော့တွေ့ခွင့်မပေးနိုင်ဘူးလို့ညှင်းထားပါတယ်။အမှုရင်ဆိုင်နေရတဲ့အတွက်တွေ့ခွင့်ပေးဖို့မဖြစ်နိုင်ဘူးလို့ပြီးခဲ့တဲ့လောက်ကုန်ပိုင်းကသတင်းစာရှင်းလင်းပွဲတစ်ခုမှပြောခဲ့တယ်လို့ပြီးခဲ့တဲ့ရက်ကမီနီချီသတင်းစာကအာဆီယံကိုယ်စားလှယ်ကိုဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်ပေးမလားလို့မေးတာကိုတော့ဂျပန်နိုင်ငံမှာအမှုရင်ဆိုင်နေရတဲ့ဝန်ကြီးချုပ်တယောက်ဝန်ကြီးတယောက်ကိုတခြားနိုင်ငံကတွေ့ခွင့်တောင်းရင်ဂျပန်အစိုးရကရောပေးမလားလို့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်စော်မင်းထွန်းကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့ပြဿနာတွေကိုဖြေရှင်းဖို့အရှိတောင်အရှအသိအနေနဲ့တကယ်တမ်းထိတိယောက်ယောက်ဝင်ရောက်ဆောင်ရွက်နိုင်ခြင်းမရှိဘဲတာဝန်ယူထားတာမျိုးဆိုရင်တော့မြမပြည်သူတွေအတွက်လည်းနစ်နာတယ်လို့ဒေါခင်အောင်မာကမြင်ပါတယ်။အ
ဲ့ဒီမှာပဲစိန်ခေါ်ချက်ဖြစ်နေတာ။တကယ်တမ်းကအာဆီယံကသူ့ရဲ့လောက်ကင်နိုင်စွာမြမနိုင်ငံအကြတဲ့စေတနာကိုဖြည့်ရှင်းဖို့အတွက်သူ့မှာလုံနိုင်စွာမရှိဘူးဆိုတာကိုသူကအရင်ဆုံးဝန်ခံလိုက်ခွင့်လို့လေဒီမှာမြင်တာလေ။သူကအခုဝန်မခံမင်းနဲ့အကူလာတမကနဲ့နိုင်ငံတကာအစိုးရတွေကပါသူ့ကိုရှေ့တန်းကတင်ပြီးဖြည့်ရှင်းဖို့လုပ်နေတဲ့ကိစ္စကိုသူကအဲ့ဒါကိုမလုပ်နိုင်တာကိုဝန်မခံနဲ့ဆက်တွန်းရင်သူ့ကုန်ဒိတ်ခါထိလိုက်တယ်။ဒါမဲ့သူ့ကုန်ဒိတ်ခါတဲ့ဆိုင်ကျွန်တော်တို့နိုင်ငံအတွက်ကျွန်တော်တို့ပြည်သူတွေအတွက်နစ်နာတယ်ပေါ့နော်။ဒီအကြမ်းဖက်မှုတွေမရနိုင်ဘူးဆိုလို့ရှိရင်ပို့ပြီးတော့မှနစ်နာမှုတွေပိုဖြစ်တယ်ဆိုတော့တကယ်တမ်းကအာဆီယံလို့တင်တာပါလေဆိုရင်ကုလသမဂ္ဂလုံခြုံရေးကောင်စီကိုပြည်ပြချာချာတာကိုသူ့ဘက်ကနေတရဝင်းထုတ်ပြောလိုက်တော့အာဆီယံအနေနဲ့မဖြေရှင်းနိုင်ဘူးဆိုတဲ့ကိစ္စကိုအဲ့တော့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အထွေထွေအတွင်းမှုရဲ့ဥဆောင်ကြောင်းဝင်ဖြန့်ပြင်းမှုနဲ့ပဲအတူတူလက်တွဲလုပ်မယ်ဆိုတဲ့ကိစ္စမျိုးကိုသူ့ဘက်ကကြံကန့်တင်တယ်လို့ပဲကျွန်တော်မြင်ပါတယ်ရှင့
်။နောက်တစ်ခုကဒီလိုပါမြန်မာစစ်ကောင်စီအနေနဲ့အာဆီယံနဲ့ဆက်ဆံရေးကရောဘလောက်အရေးပါပါသလဲ။အာဆီယံကဒီတိတိယောက်ယောက်ဝင်ရောက်ဆောင်ရွက်လို့မရှိတာအားလုံးသဘောတူမှလုပ်လို့ရတာစတဲ့အားနည်းချက်တွေကြောင့်စစ်ကောင်စီဘက်ကအရေးမလုပ်ဘဲနဲ့တင်းခံနေမယ်ဆိုလို့ရှိရင်ရောဘာတွေဖြစ်လာမလဲခင်ဗျ။အ
ာဆီယံကသူတို့ဘေးဖယ်တော့မဟုတ်ဘူးပေါ့နော်ကျွန်မမြင်တာအာဆီယံမှာသူတို့ရဲ့ကတိကဝတ်ကိုသူတို့ကိုလိုက်တာမဆောင်ထိန်မလိုက်နိုင်တာဖြစ်တဲ့အတွက်ကြောင့်မလို့သူတို့ကသူတို့ဘေးရောက်အောင်လုပ်တယ်လို့ကျွန်မမြင်သူတို့ဒီတိုင်းနဲ့ဆက်ပြီးကောင်းမှနေတယ်ဆိုလို့ရှိရင်ဒီသူကလည်းအလျှော့မပေးဘူးဆိုတာရှင်းနေပြီလေနော်ကိုးလာတော့နှီးသွားပြီစိုးကျိုးတွေကသူတို့စီကိုလည်းလာမှာအခုဆိုရင်ကျမတို့ဒီသူတို့ကိုတင့်မှတ်ထားပြီးတော့မှအေးအေးယူမဲ့နှီးလန်းနေတခြားနှီးနာတွေနော်ဥပဒေကြောင့်အရစီးပွားရေးအရပိတ်ဆို့အေးအေးယူမဲ့ဟာဒီဒါတွေကအများကြီးထပ်လာမှာအဲ့တော့သူတို့ဆက်တင်းခံနေတာဟာကျမတို့ကြီးသူတွေအတွက်နစ်နာဖို့ကြွာမျိုးတင်မကပဲနဲ့သူတို့ရဲ့အကျိုးစီးပွားကိုပါနစ်နာတော့မှာပေါ့နော
်ရှေ့ပြေးအတန်းဘုတ်အဖွဲ့ရဲ့ဥက္ကဋ္ဌဒေါက်ခင်အောင်မှာပြောဆိုသွားတာပါခင်ဗျာ မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အပေါ်နိုင်ငံတကာအတိုင်းအဝိုင်းကတော့လက်ခံခြင်းမရှိပါဘူး။အကြမ်းဖက်တပ်ဖြတ်ဖမ်းဆီးမှုတွေရပ်တန့်ပြီးတော့ဒီမိုကရေစီပေါ်ဆောင်မှုတွေကိုပြန်လည်လှုပ်ဆောင်ဖို့တိုက်တွန်းထားပါတယ်။မြန်မာစစ်ကောင်စီဘက်ကလိုက်လျောမှုတွေရှိမလာရင်အာဆီယံအထူးကိုယ်စားလှယ်အနေနဲ့ဘယ်လိုဆက်လက်ဆောင်ရွက်မယ်ဆိုတာမျိုးကိုတော့အာဆီယံအသင်းကလောလောဆ